American ပြည်တော်စုရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုစီးရင်မှာပါနေတဲ့မြန်မာနိုင်ငံက Asia World Company ပိုင်စိတ်ကမ်းမှာ American Company အနေနဲ့ကုသရောင်းဝယ်ရေးဆိုင်ရာပြစ်မှတ်ထားဒဏ်ခတ်ထားတဲ့အချက်တချို့ကို American အစိုးရကရှော့ချပေးဖို့ပြင်ဆင်နေပါတယ်။ဒီလိုပြောင်းလဲပြုပြင်မှုတွေလုပ်မဲ့အပေါ်မှာ HRW လို့ခေါ်တဲ့လူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးကဝေဖန်လိုက်ပါတယ်။အကြောင်းစုံကတော့မန်းအင်ဂျင်နိုင်ကတင်ပြမှာပါ။
မြန်မာစစ်ဘုတ်ချုပ်တွေနဲ့အနီးကပ်ဆက်ဆံရေးရှိနေပြီးမူရီစေဝါရောင်းဝယ်မှုနဲ့ငွေကြေးတွေရရှိနေတာကြောင့်အမေရိကန်ပြည်ထောင်စုရဲ့အရင်ကပြစ်မှတ်ထားပိတ်ဆို့အရေးယူမှုစီးရင်မှာပါနေတဲ့ Asia World ကုမ္ပဏီပိုင်စိတ်ကန်းကိုဖျက်ပြီးအမေရိကန်ကုမ္ပဏီတွေကုသံရောင်းဝယ်မှုတွေပြုလုပ်နိုင်ဖို့အတွက်အမေရိကန်ဗန်နာရေးဝန်ကြီးဌာနကစီမင်းစည်းကမ်းတချို့ပြောင်းလဲနိုင်ဖို့ပြင်ဆင်နေတာပါလာမယ့်အပတ်စောပိုင်းအတွင်းအပြောင်းလဲတွေဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတွေဘက်ကပြောထားကြောင်းသတင်းတွေမှဖော်ပြထားပါတယ်။မြန်မာအစိုးရနဲ့ဆက်ဆံရေးနှွေးထွေးလာမှုနဲ့အမေရိကန်စီးပွားရေးအတိုင်းအဝိုင်းတို့ရဲ့တိုက်တွန်းမှုတွေကြောင့်အမေရိကန်ဗန်နာရေးဌာနရဲ့နိုင်ငံသားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနကွဲ OFAC ကနေအမေရိကန်ဗန်တွေနဲ့လုပ်ငန်းရှင်တွေကိုရန်ကုန်မြို့ Asia World စိတ်ကမ်းကိုအသုံးပြုကပေးဖို့အထွေထွေလိုင်စင်ခွင့်ပြုရေးစဉ်းစားနေတာဖြစ်ပါတယ်။ American အစိုးရကဒဏ်ခတ်ပိတ်ဆို့အရေးယူထားတဲ့စီးရင်တွေမှာပါနေတဲ့ Crony လုပ်ငန်းရှင်တွေအပေါ်ကန့်သက်ချက်တွေကိုဖြေလျှော့ပေးခြင်းအပြင်မြန်မာနိုင်ငံရဲ့စီးပွားရေးကိုတိုးတက်အောင်ဆောင်ရွက်နိုင်လိမ့်မယ်လို့မမြင်ကြောင်း HRW ကဝေဖန်လိုက်ပါတယ်။ဒီလိုစိတ်ကမ်းလုပ်ငန်းနဲ့ပတ်သက်ပြီးတော့လဲ Crony မဟုတ်တဲ့လုပ်ငန်းရှင်တွေပိုင်ဆိုင်ခွင့်ရအောင်ပြောင်းလဲပေးတဲ့နယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး John Sipton က VOA ကိုအခုလိုပြောပါတယ
် There's better ways to improve Burma's economy than in a general license which allows
မြန်မာနိုင်ငံရဲ့စီးပွားရေးကိုဖွံ့ဖြိုးတိုးတက်စေခြင်းနဲ့ဆိုရင်ဒီခရိုနီလုပ်ငန်းရှင်တွေနဲ့ဆက်ဆံမဲ့အစားသူတို့ဒီပြဿနာကိုတကယ်ဖြေရှင်းခြင်းနဲ့ဆိုရင်အစိုးရအနေနဲ့ဒီစိတ်ကမ်းလုပ်ငန်းပိုင်ဆိုင်မှုကိုအခြားသူတွေအတွက်လေလံဖွင့်ပေးသင့်ပါတယ
်အမေရိကန်နဲ့မြန်မာကုန်သွယ်မှုပမာဏဟာသေးငယ်ပေမဲ့နောက်ပိုင်းမှာတိုးတက်မှုတွေရှိခဲ့ပါတယ်အမေရိကန်ပြည်ထောင်စုသံကောင်စင်းဌာနထုတ်ပြန်ချက်အရ2014ခုနှစ်မှာနှစ်နိုင်ငံကုန်သွယ်မှုဟာအမေရိကန်ဒေါ်လာ185မီလီယံရှိရာကနေ2015ခုနှစ်မှာဒီပထမ10လအတွင်းဒေါ်လာ306မီလီယံကျော်ဖို့ထိတိုးတက်ခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာအပေါ်ချမှတ်ထားတဲ့ကြံနေတဲ့ပိတ်ဆို့အရေးမူယူမှုတွေနဲ့ပတ်သက်ပြီးအပြောင်းလဲတွေလုပ်ဖို့ဆိုရင်မြန်မာနိုင်ငံမှာအပြောင်းလဲတွေဘယ်လိုဖြစ်မလဲဆိုတာကိုစောင့်ကြည့်ပြီးမှတက်လာမယ့်မြန်မာအစိုးရတင်းနဲ့ရောအမေရိကန်လွှတ်တော်နဲ့ပါသူ့အနေနဲ့အနီးကပ်တိုင်ပင်မှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးအသစ်ခန့်အပ်ဖို့သမ္မတအိုဘားမားအဆိုပြုထားတဲ့ဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Marshall ကပြီးခဲ့တဲ့အင်္ဂါနေ့ကအမေရိကန်အထက်လွှတ်တော်ကြားနာပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရရဲ့တဦးချင်းပိတ်ဆို့အရေးယူမှုစီးရင်မှာပါဝင်နေတဲ့ Asia World အုပ်စုကုမ္ပဏီရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့ Asia World စိတ်ကမ်းဟာမြန်မာနိုင်ငံမှာခေတ်အမီဆုံးနဲ့စီးပွားရေးအရာတွက်ချီအကိုက်ဆုံးကွန်တိန်နာစိတ်ကမ်းဖြစ်တဲ့အပြင်မြန်မာနိုင်ငံရဲ့ပင်လယ်ရေကြောင်းကကုန်သွယ်မှုပမာဏအမြောက်အများထက်တန်းသွားရာစိတ်ကမ်းဖြစ်နေပါတယ်။အမေရိကန်နိုင်ငံမှာအကြီးဆုံးဘဏ်နဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းအဖွဲ့အစည်းတွေဖြစ်တဲ့ Clearing House Association နဲ့ BAFD တို့ဟာပိတ်ဆို့အရေးယူမှုစီးရင်ထဲမှာပါဝင်နေတဲ့ Asia World ကုမ္ပဏီပိုင်စိတ်ကမ်းနဲ့ဒီငွေကြေးလွှဲပြောင်းမှုတွေပြုလုပ်ပြီးအလုပ်လုပ်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့အမေရိကန်အစိုးရဗန်နာရေးဌာနရဲ့နိုင်ငံသားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနကွဲ OFAC ကိုပြီးခဲ့တဲ့ဇူလိုင်လကတည်းကစပြီးစာရေးသားတောင်းဆိုထားတာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်မှာရှိသေးတာပိတ်ဆို့ရေးယူမှုစီးရင်တွေရဲ့အောက်မှာပဲ Asia World ကုမ္ပဏီနဲ့တိုက်ရိုက်မတက်ဆိုင်ဘူးဆိုရင် Asia World စိတ်ကမ်းကိုဖြတ်တန်းပြီးပြုလုပ်တဲ့ငွေကြေးပြောင်းလဲမှုတွေခွင့်ပြုပေးဖို့နဲ့မြန်မာနိုင်ငံနဲ့ပိုကောင်းတဲ့ဆက်ဆံရေးမျိုးဖြစ်လာဖို့ရည်ရွယ်ထားတာကိုလည်းလိုက်နာဖို့စ조사မှာဖြစ်တယ်လို့ BAFD ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ် Todd Bowell က VOA ကိုပြီးခဲ့တဲ့စက်တင်ဘာလကပြောဆိုခဲ့ပါတယ်ရှင်